တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတည်ငြိမ်ရေးကိုထိတ်တန့်ဦးစားပေးထားရှိဖို့တရုတ်နိုင်ငံရဲ့ဝန်ကြီးချင်ကန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သားမကြီးနဲ့တနင်္လာနေ့ကဘေကျင်းမှာတွေ့ဆုံမှာတရုတ်နိုင်ငံရဲ့ဝန်ကြီးကအခုလိုပြောကြားလိုက်တာပါ။ထိတ်တန့်ဦးစားပေးကတရုတ်အမေရိကန်ဆက်ဆံမှုတည်ငြိမ်ရေးဖြစ်ပါတယ်။မျိုးရင်းလာတာကိုရှောင်ကြဖို့နဲ့နိုင်ငံခြားမတော်တဆမဖြစ်ရအောင်ကာကွယ်ကြဖို့ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကအမေရိကန်သားမကြီးနီကိုလတ်စ်ဘန်းစ်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံဝိုင်းမီဒီယာတွေကဆိုပါတယ်။ဒီချက်တွေဟာနိုင်ငံဆက်ဆံရေးအတွက်ခြေကံသဘောတူမျှချက်တွေဖြစ်တယ်လို့လည်းတရုတ်နိုင်ငံသားဝန်ကြီးကပြောပါတယ်။အမေရိကန်ဘက်ကမှားယွင်းတဲ့စကားနဲ့လောက်ရတွေကြောင့်ဆက်ဆံရေးပြည့်ဝင်းခဲ့ရတာဖြစ်တယ်လို့လည်းမစ္စတာချင်ကန်ကပြောကြားခဲ့တယ်လို့ဆိုပါတယ်။တရုတ်တို့တချို့လို့ဆွဆွဲခဲ့တဲ့ဘူပေါင်းကြီးတွေကိုပစ်ချခဲ့ပြီးတဲ့နောက်ဒါခါနိုင်ငံသားအစင်းမြင့်ဆုံးတွေ့ဆုံဆွေးနွေးရတဲ့ကတခုဖြစ်ပါတယ်။အဲ့ဒီဘူပေါင်းကိစ္စကြောင့်ပဲအမေရိကန်နိုင်ငံသားဝန်ကြီးရဲ့တရုတ်ခီးစဉ်လည်းပြတ်ခဲ့ရပါတယ်။တနင်္လာနေ့မှာပဲတရုတ်နိုင်ငံသားဝန်ကြီးဟာဥရောပကိုထွက်ခွာသွားပြီးဂျာမနီပြင်သစ်တဲ့နော်ဝေးတို့ကိုတွားရောက်မှာပါအဲ့ဒီနေ့မှာပဲထိုင်ဝမ်ကျွန်းကာကွယ်ရေးဝန်ကြီးချူကိုချန်ကအမေရိကန်ကနေဒေါ်လာ3,500တန်လက်နက်တွေဒီနေ့တွင်ရရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားလိုက်ပါတယ်ကိုဗစ်ကပေးကြောင်းအမေရိကန်ကမပေးနိုင်ခဲ့တဲ့လက်နက်တွေဖြစ်တယ်လို့လည်းပါလီမန်မှာမေးတဲ့မေးခွန်းကိုဖြေကြားခဲ့ပေမဲ့အသေးစိတ်ကိုတော့ပြောကြားမသွားခဲ့ပါဘူး2022ခုနှစ်စက်တင်ဘာလမှာထိုင်ဝမ်မူဝါဒဥပဒေကိုအမေရိကန်ကအတည်ပြုခဲ့ပြီးထိုင်ဝမ်ကို၄ဒေတာကာလအတွင်းမှာဒေါ်လာ4.5 billion စီးရေးအကူအညီပေးဖို့ပြဋ္ဌာန်းခဲ့တာပါဒီအတွက်လည်းတရုတ်ကဒေါ်သဘုံထားခဲ့ပါတယ်